စကိုင်းတိုင်းစကိုင်းမြို့ကင်းတော်ရွာနီးရဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမနေ့ဇွန်လ25ရက်မနေ့ဝီလီဝီလင်းအချိန်မှာပဲစစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပါတယ်။မန္တလေးတိုင်းငန်းစုံမြို့နယ်စကိုင်းမြို့အဆက်အေယဝရီမြကန်းဘေးမှာရှိတဲ့ကင်းတော်ရွာကိုစစ်တပ်ကရေလံတိုင်ဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်15ဦးနဲ့အရဲသား3ဦးစုစုပေါင်း18ဦးတပ်ဖြတ်ခံခဲ့ရတယ်လို့စကိုင်းခရိုင်ဒေသခံကာကွယ်ရေးတာဝန်ရှိသူတူကအဖြေအေကိုပြောပါတယ
်။ဖြစ်တာတော့မနေ့ပိုင်းပေါ့9နိုင်ကျော်လောက်တို့စကြရတယ်တနက်တန်စကြရတယ်9နိုင်ကျော်လောက်စကြရတယ်။အတိုက်ပွဲကတော့သူတို့ကဝင်စီးရပေါ့ကန့်အဲ့ကန့်မှာအားလုံးပေါင်း15ယောက်နဲ့ရဲဘော13ယောက်ရဲဘော်ရဲ့အမျိုးသမီးက2ယောက်15ယောက်နော်။နောက်ကင်းတော်ရွာတဲ့ဟိုဝင်လာတော့ရွာထဲမှာတိတဲ့အမျိုးသား2ယောက်တက်ခံရတော့နော်။အားလုံးပေါင်း18ယောက်အမီးတွေမှာတယောက်ပါတယ်လို့ပေါ့ဆလုံးပေါင်း18ယောက်အဲဘော်ကြီးရပြီးသား18ယောက်ပေါ့နော်ဘုံအရှင်မြင့်မှာဘုံကြီးဘောင်းနေတယ်ပြစ်တာရတယ်နေရာကမြင့်ရှိပါလေ
လူမှုကွန်ရက်ဆံမျက်နှာပေါ်မှာပေါ်ထွက်လာတဲ့ဓပုံတွေအရာတချို့ကလက်နောက်ပြန်ကျိုးတုပ်ရဲနဲ့တနက်နဲ့ပြစ်တက်ခံထားရပြီးတော့မီးလောင်နေတဲ့ရုပ်လောင်းတွေလည်းတွေ့ရပါတယ်အရဲသားတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်18ဦးတပ်ဖြတ်ခံရပြီးတဲ့နောက်ပျောက်ဆုံးနေသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်ကအခုလိုဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတဲ့နောက်ကင်းတော်ရွာနဲ့လက်ပံတော်ရွာကနေတချို့ကိုပါမီးရှို့ခဲ့တာကြောင့်ဒေသခံတွေဘေးလွယ်တိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါရယ
်လက်ပံတော်ရွာကင်းတော်ရွာအဲဒီမှာတိုင်းပြည်သုံးဆောင်ထုတ်ခံရတယ်ရွာရတဲ့ဒီကနေ့ဒီကနေ့ဆက်နေတယ်ဆက်နေပြီးတော့မှဒီ वाले လူတို့ဆိုနေရဆိုတော့ဒါလေးတွေဆက်တယ်အဲ့မှာဟောပေါ့ငါးရွာ၆ရွာပေါင်းရှိတယ်၆ရွာရှိတဲ့ခါကျတော့အရင်ကလည်းသူတို့တွေကမီးမီးနှခါသုံးခါအရင်ချုပ်ဘူးတယ်ချုပ်ဘူးတော့ပြည်သူတွေကအဲ့ကလေးကနေပြီးတော့မှသူတို့ဆိုင်ရဆိုင်ရတွေကြောက်ရွံ့နေတာရှိတယ်အခုလိုဖြစ်တဲ့ခါကျတော့ပြည်သူအကုန်လုံးကြီးတော့အများတွေဒီအဲ့ရွာတွေမှာမရှိဘူးဒီကူကလေးကသူတို့ကအဲ့ရှားမျိုးရှားရွာတွေမှာပြောင်းနေကြတယ်ညားကြတယ်ဟုတ်လူကြီးတွေကတော့သူတို့တွေက
လက်တလောကောက်ယူရထားတဲ့စီးရင်တွေအရလက်ပံတော်ကြီးရွာကနေ180နီးပါးလောင်ကျွန်းပြီးတော့အင်းတော်နဲ့ကိုင်းမြင်ကနေတချို့လည်းမိရှုခံရတယ်လို့ပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုနှစ်မတ်လာရဲမှာပဲကင်းတော်ရွာနဲ့နှစ်မိုင်ခွဲလောက်ပဲဝေးတဲ့တာတိုင်ကြီးရွာမှာလည်းကြီးရွာလူညွေးကောင်းဆောင်အပါဝင်အရက်သား15ဦးအလားတူတပ်ဖြတ်ခံခဲ့ရပါတယ်ရှင်